တောင်ကိုရီးယားရွေးကောက်ခံသမ္မတယွန်းဆက်ကျူးဟာမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်တမန်ဆွန်ကင်းနဲ့အင်္ဂါညနေပိုင်းကညစာစာရင်တွေ့ဆုံခဲ့ကြတယ်လို့ရွေးကောက်ခံသမ္မတယွန်းတာဝန်လှည့်ပြောင်းရောက်ရွေးဆိုင်ရာအဖွဲ့တာဝန်ရှိသူဒူးကဒီကနေ့ပြောပါတယ်။အခုတွေ့ဆုံပွဲဟာတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာယွန်းဆက်ကျူးအနိုင်ရပြီးကြတဲ့ကဆိုရင်ပထမဆုံးချိန်တွေ့ဆုံတာဖြစ်ပါတယ်။အထူးကိုယ်စားလှယ်ဆွန်ကင်းဟာဂါယာဂျာခီးစင်နဲ့တနင်္လာနေ့ကတောင်ကိုရီးယားကိုရောက်သွားတာဖြစ်ပြီးခီးစဉ်တွင်လက်ရှိသမ္မတမွန်ဂျေအင်နောက်တက်မဲ့အစိုးရအဖွဲ့တက်ကအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မြောက်ကိုရီးယားက2018ခုနှစ်မှာကုဘာသာချမှတ်ထားခဲ့တဲ့ကန့်သတ်ချက်ကိုချိုးဖောက်ပြီးတိုက်ချင်းပြစ်ပယ်ထင်းတုံးကြီးစမ်းသပ်တာတွေပြန်လုပ်ခဲ့တယ်လို့နျူကလ িয়ার စမ်းသပ်မှုတွေကိုပြန်လုပ်ဖို့ပြင်ဆင်နေနိုင်မှုအရေးလက္ခဏာတွေပြခဲ့ပြီးတဲ့နောက်အခုလိုအမေရိကန်အထူးကိုယ်စားလှယ်တောင်ကိုရီးယားနိုင်ငံကိုသွားရောက်တာပါ။ Conservative Party ရွေးကောက်ခံသမ္မတယွန်းကမြောက်ကိုရီးယားပေါ်ဘိုးဘီတင်းမာတဲ့ချဉ်ကပ်မှုမျိုးနဲ့လှုပ်သွားမယ်ဆိုတာအရေးအမွေပြောဆိုထားပြီးဖြစ်ပါတယ်။တော်ဝင်လွှဲပေးရတော့မယ်လေဘရဝါဒီသမ္မတမွန်းလက်ထက်တုန်းကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်စေဖို့ကြိုးစားခဲ့ပေမယ့်အောင်မြင်မှုမရခဲ့ပါဘူး